မြန်မာစစ်ကောင်စီကိုရုရှားကထောက်ပံ့နေတာဟာလက်ခံနိုင်စရာမရှိကြောင်းနဲ့ရုရှားရဲ့လက်နက်ပံ့ပိုးမှုဟာမြန်မာနိုင်ငံရဲ့ပဋိပက္ခကိုတိုးလာစေပြီးတော့ကြီးမားတဲ့အဆိုးကျိုးတွေဖြစ်စေတယ်လို့အရှိတောင်အာကျဒေတာကိုခီးသွားနေတဲ့အမေရိကန်နိုင်ငံရဲ့ဌာနအပန်တိုင်ပင်ခံဒက်ရက်ရှိုလေးကချက်ဒရီနေမှာပြောပါတယ်မြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းချိန်ကစပြီးတော့ကျုံရတဲ့အချက်တဲတွေပိုပြီးကျပြန့်တိုးလာနေမြင်တယ်လို့မြန်မာနိုင်ငံမှာစစ်ခြေဆိုင်စခန်းထူထောင်မှုအတွက်ကြိုးစားနေတဲ့ရုရှားရဲ့မြန်မာစစ်ကောင်စီနဲ့တိုးမြှင့်ဆက်ဆံလာမှုတွေအတွက်အမေရိကန်ဆိုရကဆိုရင်လို့လည်းတိုင်ပင်ခံချိုလေးကပြောပါတယ်ဒါအပြင်ရုရှားကမြန်မာစစ်ကောင်စီကိုစီးထောက်ပံ့မှုတွေဆက်ပေးနေတာဟာလက်ခံနိုင်စရာမရှိကြောင်းနဲ့ဒါဟာမြန်မာနိုင်ငံတွင်းမှာရောဒေသတွင်းအတွက်ပါမတိမငြိမ်ဖြစ်စေတဲ့ဆိုတာရုရှားဆိုရနဲ့တွေ့ဆုံသူတိုင်းကပြောဖို့လိုတယ်လို့လည်း Reuters သတင်းဌာနနဲ့တွေ့ဆုံမေးမြန်းကမ်းမှာပြောကြားခဲ့တာဖြစ်ပါတယ်ရုရှားနဲ့မြန်မာကြားမကြခင်နှစ်တွေအတွင်းစီးဆက်ဆံမှုတိုးလာတာတွေ့ရပြီးတော့လက်ရှိမှာရုရှားကမြန်မာအတွက်လက်နက်တင်ပို့တဲ့အဓိကနိုင်ငံဖြစ်နေတာကိုပိုစိတ်ပူတယ်လို့လည်းပြောပါတယ်။ဘိုင်ဒန်ဆိုအနေနဲ့မြန်မာဟာအရှိတောင်အာရှဒေသတည်ငြိမ်မှုရောနေဆက်ကျော်ဖြတ်မွေးစေးရောင်းဝယ်မှုနဲ့ရာဇဝတ်မှုတွေအတွက်ပါအငြင်းအကြီးဆုံးနိုင်ငံဖြစ်နေရှုမြင်လာကြောင်းတဲ့အတိုင်ပင်ခံရှုလေးကပြောပါတယ်။အမေရိကန်အစိုးရအနေနဲ့မြန်မာအတွက်အာဆီယံရဲ့တန်တမာရေးကြိုးပမ်းမှုတွေကိုကူညီပံ့ပိုးပေးနေတဲ့အပြင်ဒီမိုကရေစီလိုလားတဲ့အတိုက်ခံတွေနဲ့အာဆီယံနိုင်ငံတွေထိတွေ့ဆက်ဆံရမှာပါလက်တဲဆောင်နေတယ်လို့တခြားနိုင်ငံတွေလည်းအလားတူလိုက်ပြီးတော့လှုပ်ဆောင်နေတယ်လို့ပြောပါတယ်ဘော်ဒူဟူနေကတော့မြန်မာစစ်ကောင်စီနေနဲ့လက်နဲ့ဝေးဖို့အတွက်ဝင်ငွေနှဲအောင်ရွေတဲ့အနေနဲ့ပိတ်ဆို့ဒဏ်ခတ်မှုအသစ်တွေမကြခင်မှာထပ်ပြီးတော့ချမှတ်တော့မယ်လို့တိုင်ပင်ခံဒက်ရက်ချိုလေးကအင်ဒိုနီးရှားမှာပြောကြားခဲ့တာပါ